ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားဖွဲ့စည်းပွဲသဘောတူထားတဲ့လုပ်ငန်းဖွဲ့နဲ့ပတ်သက်တဲ့တမန်ချက်တွေနဲ့လူထုလုံးကြီးတွေကိုပြီးတော့ရေးဆွဲဖို့လူမာရ30ရင်းနဲ့ကိုနောက်ဆုံးသတ်မှတ်ထားတယ်လို့ဘင်္ဂလားဒေ့ရှ်ရဲ့ဝန်ကြီးအက်တူဇမန်ခန်ကကြေညာပေးနေမှာပြောပါတယ်။မြန်မာနိုင်ငံဒီကိုင်းပြည်နယ်ကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံတဲ့ဒုက္ခတွေကိုပြန်ပို့ရေးကိစ္စမြန်မာပြည်ရဲ့ဝန်ကြီးနဲ့ဆွေးနွေးဖို့တွားရောက်ခဲ့တဲ့နေ့ကခီးစဉ်ကနေပြန်ရောက်မှာဘင်္ဂလားဒေ့ရှ်ရဲ့ဝန်ကြီးကသတင်းတော့တွေဝိုင်းလို့ပြောတာပါ။ပူးတွဲအလို့ဖွဲ့ရဲ့သတ်မှတ်ချက်တွေနဲ့လူထုလုံးကြီးတွေကိုရေးဆွဲတဲ့အခါကိုယ်ကျန်တဲ့ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေနဲ့ကုလသမဂ္ဂကအဆိုပြုထားတဲ့အချက်၅ချက်ကိုထည့်သွင်းစဉ်းစားပြီးရေးဆွဲတော့မယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကဆိုပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုပြန်ခေါ်မယ်ဆိုတော့မြန်မာပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကသူ့ကိုအာမခံပြောဆိုခဲ့တယ်လို့လည်းဝန်ကြီးအက်ဆက်ဒူဇမန်ကပြောပါတယ်။မြန်မာနိုင်ငံကြီးစဉ်အတွင်းဝန်ကြီးအက်ဆက်ဒူဇမန်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီတော့တည်းမှာပဲအာရှရေးရာဆိုင်ရာတရုတ်ထူးတယ်မန်စွန်းပေါ်ရှန်းဟာဗိုလ်ဒူနီကဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဒုက္ခသည်ရေးပြစ်ဆုံးဆွေးနွေးပါတယ်။ဒီအချိန်လေးဟာဒေတာတွင်အတွက်ကောင်းတဲ့အချိန်မဟုတ်ပဲငြင်းငြင်းစွာဖြည့်ရှင်းစေခြင်းပြီးတော့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံအကြောင်းဖြည့်ရှင်းစေခြင်းနဲ့အကြောင်းတရုတ်ထူးတယ်မန်ကပြောခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီး MD Shaidu Haik ကပြောပါတယ်။